မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ကချင်ပြည်သမားတဦးအချိန်တလကျော်ကြာတဲ့အထိဘာတရင်မှစုံစမ်းလို့မရပဲပျောက်ဆုံးနေလို့သူ့ကိုချက်ချင်းပြန်လွတ်ပေးဖို့အတွက်ကချင်အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ပျောက်ဆုံးနေတဲ့လေသမားရဲ့မိသားစုဝင်တွေကအာဏာပိုင်တွေကိုအတိပေးတင်ကြားထားပေမဲ့လည်းဘာမှအကြောင်းမပြန်ဘူးလို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကိုကိုကျော်အောင်လည်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ဆရာ
ကချင်ပြည်နယ်ကာမိုင်းဒေသအရှိဘက်လီလိုလမ်းမပေါ်မှာကချင်လေသမားအန်လမ်းပေါက်နော်ကိုပြီးခဲ့တဲ့ဇွန်လ20ရက်နေ့ကမြန်မာစစ်တပ်ကနေရိုက်နှက်ထိုးချပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာရာသီဝါသားတွေမြင်တွေ့ကြရတဲ့အကြောင်းဖမ်းဆီးခဲ့တဲ့တပ်ဖွဲ့တွေထဲမှာတပ်ရင်း298တို့ပါဝင်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကချင်လူမှုအခြေပြုအဖွဲ့အစည်းတွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဦးအန်လမ်းပေါက်နော်ဖမ်းမခံရခင်အဲ့ဒီနေရာတဝိုက်မှာ KIA ကချင်လူမျိုးရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။ဖမ်းခံရတဲ့အချိန်မှာဦးအန်လမ်းပေါက်နော်ကအရက်မူးနေတယ်လို့လည်းကြေညာချက်ထဲမှာတွေ့ရပါတယ်။အသက်50အရွယ်အန်လန်းပေါင်းတော်ဟာကလေး9ဦးရဲ့ဖခင်မိုးဆိုးဖို့သူဖြစ်ပြီးတော့သူ့ရဲ့တာသမီတွေကသူ့ဖမ်းခံရတဲ့ကိစ္စကိုသိနိုင်မှုတပ်ရင်း298ကိုသွားပြီးတော့စုံစမ်းမေးမြန်းခဲ့ပေမဲ့လည်းတပ်စခန်းထဲကိုဝင်ခွင့်မရခဲ့ဘူးလို့ဆိုပါတယ်သူ့ရဲ့ဖခင်ဖမ်းခံရတဲ့ကိစ္စကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ကချင်ပြည်နယ်ဝန်ကြီးချုပ်တို့စီကိုတာသမီတွေကတိုင်ကြားစာပေးပို့ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့မျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌတွေစီကိုလည်းမိတူပေးပို့ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုချိန်ထိဘယ်ဖွဲ့စည်းကမှသူတို့ကိုအကြောင်းပြန်တာမရှိလို့မိသားစုဝင်တွေစိုးရိမ်မှုတွေတိုးနေရတယ်လို့ကချင်ဖွဲ့စည်းတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ခြေစိုက်ကချင်မဟာမိတ်များအဖွဲ့ရဲ့ဥက္ကဋ္ဌအန်ဆန်ကွန်ဆန်ကတော့အာဏာပိုင်တွေဘက်ကတုံ့ပြန်မှုတွေမလုပ်တဲ့ကိစ္စကိုအပြစ်တင်ဝေဖန်ပါတယ်
။ဒီဟာတရားဥပဒေစိုးရိမ်လုံးဝမရှိတာဟာကြားသနေရပါ။အဓိကကိုယ့်ရဲ့အစိုးရတပ်ပေါ့နော်။အစိုးရတပ်နေပြီးတော့ဒီလိုလူဖြောက်တဲ့ကိစ္စတွေမှာပါနေပတ်သက်မှုရှိရင်ရောစိုးရိမ်တာကောင်းတယ်။ရှိနေရောအေးအေးယူတတ်တာအရာတစ်ခုပါ။အစိုးရတွေပြီးတော့လင်းလင်းမန်းမန်းကြိုက်တော့တင့်တဲ့အရာတစ်ခုဖြစ်ပါတယ်။အစိုးရဘက်ကနေပြီးတော့ဆက်တက်နဲ့ပြတ်တာမဖြစ်ချင်လို့လူလူရှုရဆိုရင်ရောမကောင်းပါဘူးဗျ။ဘာလို့ဆိုတော့ကျွန်တော်နိုင်ငံကတိုင်းရင်းသားပေါင်းစုံများစွာမြေခိုင်တဲ့နိုင်ငံပါဆိုတော့ဒီလိုမျိုးတွေကတော့အရန်ဆင်ချင်းတင့်တဲ့အရာတွေပါဗျ
။ကချင်ပြည်နယ်မြကြီးနားမြို့အခြေစိုက်မြကြီးနားသတင်းကြံရဲ့အေဒီတာချုပ်ဆမ်းမိုင်ကလည်းကချင်လေသမားအန်လန်းပေါင်းတော်ဖမ်းခံခဲ့ရတဲ့ကိစ္စဟာအမှန်ပဲလို့ပြောပါတယ်
။ကျွန်တော်တို့ဒီစတဲ့ကိုလိုက်ပြီးပါတယ်။ဒီအကြောင်းအရာကခိုင်လုံတယ်လို့ကျွန်တော်ပြောလို့ရပါတယ်ပေါ့နော်။ကားမန်းအထက်မှာဆက်ကြောင်းသွားတဲ့လမ်းတစ်လျှောက်မှာသူကညနေ3နာရီလောက်မှာအရက်မူးပြီးမှဒဲနေတယ်ပေါ့နော်။သူကဆက်ကြောင်းကတော့သူကမတင်ကားလို့ဆိုပြီးမှဒီလူကိုရိုက်နှက်ပြီးမှဖမ်းဆီးခေါ်ဆောင်သွားတယ်လို့ကျွန်တော်သိရတယ်။အဲ့ဒါကဘာလို့ပြောလဲဆိုရင်သူအုပ်ချုပ်ရေးမှူးရဲ့သူ့တမီးပေါ့နော်။သူ့တမီးနဲ့ကျွန်တော်အဆက်အသွယ်ရပါတယ်ဟုတ်ကဲ့။ဒီလူလောက်သွားတဲ့ဟာကိုလည်းမျက်မြင်သက်သေရွာသားတွေရှိတယ်။
စစ်တပ်ကဘာကြောင့်အခုလိုဖမ်းဆီးခဲ့ရတာလဲဆိုတာနဲ့အဖမ်းခံထားရတဲ့သူရဲ့အခြေအနေတွေကိုသိနိုင်အောင်သတင်းသမားတွေစုံစမ်းနိုင်မှုကကချင်ပြည်နယ်မှာတိတ်ပြီးတော့ခက်ခဲတယ်လို့လည်းအေဒီတာချုပ်ဆမ်းမိုင်ကပြောပါတယ
်ကျွန်တော်တို့ဒီအကြောင်းနဲ့ပတ်သက်ပြီး confirm လုပ်ဖို့ကျွန်တော်တို့စစ်တပ်ကိုဘယ်လို့မှကျွန်တော်တို့ဟိုမေးမြန်းလို့မကြပါဘူးဘာဖြစ်လဲဆိုစစ်တပ်ကကျွန်တော်တို့ကိုပြန်ကြားရေးမထားသေးပါဘူးကျွန်တော်တို့ကချင်ပြည်နယ်မှာစစ်တပ်နဲ့ပတ်သက်တဲ့တဲ့တွေကိုကျွန်တော်ယူဖို့အရန်ကိုခက်ခဲပါတယ်ပုံစံကဥပဒေနဲ့လက်ထက်မှာတဲ့နေကြရလေဘုံဘုံနဲ့ကျွန်တော်တို့ကချင်ပြည်နယ်မှာဆိုပြောဆိုပြန်ပေးခဲ့ပါဒါနဲ့အခုကောင်းဆောင်ပြည်လက်ထက်မှာမီဒီယာကိုသူတို့လုံးဝဖိတ်ထားပါတယ်ဆိုတော့စစ်တပ်ပဲမဟုတ်ပါဘူးအခုချိန်မှာ NLD အခုကလက်ထက်မှာကျွန်တော်တို့ဒီလိုဖို့အများကြီးအခက်အခဲရှိပါတယ
်ကချင်ပြည်နယ်တွင်းမှာအခုလိုမျိုးဘာကြောင့်မှမသိပဲဖမ်းခံရတဲ့အဖြစ်အပျက်တွေမကြာခဏဆိုသလိုရှိနေတတ်ပြီးတော့အဖမ်းခံရသူတွေရဲ့အခြေအနေတွေကိုလည်းစုံစမ်းလို့မရနိုင်ပဲဖြစ်နေတာနှစ်တော်ကြာခဲ့ပါပြီအဲဒါကြောင့်သတင်းမှန်တွေထွက်ပေါ်လာအောင်အာဏာပိုင်တွေဘက်ကပွင့်လင်းမြင်သာမှုတွေထားဖို့သတင်းသမားတွေဘက်ကလည်းတိုက်တွန်းနေကြပါတယ်